ဒီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတုယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတုယူစရာအစီအစဉ်ကနေဝါသနာကိုစနစ်တကျအသုံးချခဲ့တဲ့ရော်နယ်ဒိုအကြောင်းကိုပြောပြချင်ပါတယ်ကိုတန်ဖိုးဖြတ်မယ်ဆိုရင်အ ਨੇ ဆုံးစတာလင်ပေါင်တန်100လောက်တန်ပါလိမ့်မယ်။ဒါပေမဲ့ငယ်ရွယ်သူဘောလုံးသမားရိုနယ်ဒိုကတော့ဒီထက်ပိုပြီးတန်ဖိုးရှိတဲ့သူဖြစ်အောင်ကြိုးစားနေသေးပါပဲ။သူ့မိတ်ဆွေတယောက်ကမက်ဒရစ်မှာရှိတဲ့သူ့အိမ်မှာရုပ်ရှင်ကားတကားလာရိုက်ခြင်းတယ်လို့စကားကန့်လန့်ခဲ့တဲ့အခါရိုနယ်ဒိုကပယ်ချခဲ့ပါတယ်။နောက်မှစိတ်ကူးရပြီးတနေ့ကိုစတာလင်ပေါင် 2000 နဲ့ရုပ်ရှင်ရိုက်ကူးခွင့်ပေးလိုက်ပါတယ်။အထက်သုံးတက်မှာရှိတဲ့အိမ်မှာပါတီပွဲများစိတ်ကြိုက်နွဲတတ်တဲ့ရော်နယ်ဒိုရဲ့ကွန်ဒိုဖြစ်ပါတယ်။အခန်းတိုင်းမှာရေဘူးရေအေးတက်ဆင်ထားတဲ့ရေချိုးခန်းများပါဝင်ပါတယ်။ဥယျာဉ်အတွင်းမှာကောက်ကစားခွင်းတစ်ခုပါဝင်ပြီးကောက်ခွင်းဘေးမှာရေကူးကန်လည်းရှိပါတယ်။သူ့ကိုယ်ပိုင်ကောက်ဝဲခန်းမမှာလည်းဒစ္စကိုမီးများနဲ့အပြည့်အစုံတက်ဆင်ထားပါတယ်။တကားဆယ်ချက်ပါတဲ့အဝတ်ဘီရိုများအလုံးရေမရေတွက်နိုင်တဲ့ရုပ်မြင်သံကြားဆက်များရှိတာကြောင့်အားကျစရာကောင်းတဲ့အိမ်လို့ဆိုနိုင်ပါတယ်။ရော်နယ်ဒိုဟာအဲ့ဒီအချိန်ကနာမည်ကြီးဘောလုံးသမားတဦးဖြစ်သူမီလီနီဒေါမနစ်နဲ့၄နှစ်ကြာပေါင်းသင်းခဲ့တဲ့အိမ်တော်ရှင်တဦးဖြစ်ပါတယ်။သူတို့နှစ်ဦးမှာချစ်စရာကောင်းတဲ့သားလေးရော်နယ်ထွန်းကားခဲ့တယ်။အဲ့ဒီအချိန်ကသူတို့နှစ်ဦးကွာရှင်းပြည့်စဲဖို့ရန်ပြင်ဆင်နေကြချိန်ဖြစ်ပါတယ်။သူနေထိုင်တဲ့အိမ်ဟာသူငငယ်ကနေခဲ့တဲ့လက်လုံလက်စားများနေထိုင်ရာရက်ကွက်နဲ့တိတ်မဝေးလာပါဘူး။သုံးထပ်အိမ်ရဲ့အပေါ်ဆုံးထပ်မှာသူရုံးခန်းဖွင့်ထားပါတယ်။အဝတ်ဘီရိုများထဲမှာတော့သူ့ရဲ့အထူးဒီဇိုင်းပညာရှင်ကထုတ်လုပ်ပေးထားတဲ့ဝတ်စုံအနည်းဆုံး25စုံရှိတယ်လို့ဆိုပါတယ်။ကားခန်းမထဲမှာတော့ကား5စီးရှိပါတယ်။ကားထဲလဲစီးရတာကိုဝါသနာပါတဲ့ရော်နယ်ဒိုဟာပြင်လာတဲ့အခါမှာတော့ရုပ်မြင်သံကြားဆက်17လုံးတို့ကအစင်သစ်စောက်ကြုံနေပါတယ်။ကောက်ွယ်တက်ချင်တာပဲဖြစ်ဖြစ်ကောက်ပြိုက်ချင်တာပဲဖြစ်ဖြစ်အပြင်ကိုထွက်ပြီးလုံနိုင်ပေမယ့်ရော်နယ်ဒိုလိုမီကာစတာတယောက်အတွက်ကတော့မြို့ထဲကိုအလွဲတကူထွက်လို့မရနိုင်ပါဘူး။သူ့လွတ်လပ်ခွင့်ဆုံးရှုံးတယ်လို့ယူဆရပေမဲ့တစ်ဖက်ကပြန်ကြည့်ရင်လဲတနစ်ကိုစတာလင်ပေါင်3တန်းခန့်ရရှိတာဖြစ်တဲ့အတွက်ဒီလွတ်လပ်မှုဆုံးရှုံးတာဟာအဲ့ဒီအတွက်ပေးဆက်ရခြင်းလို့ယူဆနိုင်ပါတယ်။အောင်မြင်ကျော်ကြလာတဲ့အခါသူ့ဘဝမှာစိတ်ညစ်စရာတွေနဲ့ကြုံရသလိုကောင်းကျိုးများလည်းဖြစ်ထွန်းစေခဲ့ပါတယ်။တထောင်ပြည့်နှစ်တုန်းကရော်နယ်ဒိုကိုကုလသမဂ္ဂဖွံ့ဖြိုးအစီအစဉ်ရဲ့ဂုဏ်သူးဆောင်တန်အမတ်ဖြစ်ရွေးချယ်ခဲ့ကြပါတယ်။ကျွန်တော်ငငယ်တော့ကဆိုရင်အရန်ခံစားခဲ့ရပါတယ်။ဒါကြောင့်ကျွန်တော်ငယ်ဘဝကိုဘရောမှမမေ့ပါဘူး။ကျွန်တော်နိုင်ငံပေါင်းစုံကိုသွားပြီးအကူအညီလိုအပ်တဲ့သူအတွက်အကူအညီပေးနိုင်ဖို့ကြိုးစားပါမယ်။အထူးသဖြင့်ကလေးသူငယ်တွေကိုပေါ့။တကယ်တော့ကမ္ဘာပေါ်မှာလူသားတန်ပေါင်းများစွာတို့ဆင်းရဲမွဲတေနေခြင်းကိုကုလသမဂ္ဂတစ်ခုတည်းကတိုက်ဖြတ်နေလို့မရပါဘူး။ကြံလူသားတွေကဝိုင်းဝန်းကူညီမှသာဒုက္ခဆင်းရဲကနေလွတ်မြောက်ပါလိမ့်မယ်လို့ရော်နယ်ဒိုကဆိုခဲ့ပါတယ်။ရော်နယ်ဒိုကိုဘင်တိုရီဘီရိုလို့ခေါ်တဲ့မြို့ငယ်လေးတစ်မြို့မှာမွေးဖွားခဲ့ပြီးသားသမီး၃ဦးထဲမှာအငယ်ဆုံးသားလေးဖြစ်တယ်။သူ၁၇နှစ်သားအရွယ်မှာမိဘနှစ်ပါးကွာရှင်းပြတ်စဲခဲ့ကြတဲ့အတွက်အမေဖြစ်သူကစားတောက်ဆိုင်တစ်ဆိုင်မှာလခနည်းနည်းနဲ့တစ်နှစ်၁၂နာရီအလုံးလုပ်ပြီးသားသမီးများကိုရှာဖွေကြွေးမွေးခဲ့ရပါတယ်။အဲ့ဒီအချိန်မှာရော်နယ်ဒိုကသူ့ရဲ့အားလက်ချိန်များကိုဘောလုံးကစားခြင်းနဲ့စတင်နေပြီဖြစ်ပါတယ်။ဘရာဇီးနိုင်ငံထုတ်သတင်းစာကြီးတစ်ဆောင်ကသူ့အမေကိုအင်တာဗျူးလုပ်တဲ့အခါ"ကျမအနေနဲ့ကျမသားဘောလုံးကစားတဲ့အတွက်သူ့အနာဂတ်ဘယ်လိုဖြစ်မယ်ဆိုတာလုံးဝမခန့်မှန်းနိုင်ပါဘူး။တကယ်တော့သူ့ဘောလုံးကစားနေခြင်းတွေဟာကြောင်းတရမဲ့အချိန်ဖြစ်ပါတယ်။ဒါပေမဲ့နောက်ဆုံးတော့ကျမလက်လျှော့ခဲ့ရပါတယ်လို့ပြောကြားခဲ့ပါတယ်။မိခင်ဖြစ်သူဆိုနီယာဟာတားမြစ်လို့မရရင်ပူပေါင်းရမယ်ဆိုတဲ့စကားကိုနားလည်သဘောပေါက်သူဖြစ်တဲ့အတွက်ဘောလုံးကဏ္ဍကိုတားမရတဲ့အဆုံးသူ့သားဘောလုံးကစားရာမှာစနစ်တကျရှိစေဖို့နဲ့စိတ်ဝင်စားရှိစေဖို့အတွက်သူကိုယ်တိုင်ပဲတိုက်တွန်းခဲ့ပါတယ်။မိခင်ဆိုရင်နောက်တစ်ခုကတော့အောင်မြင်ကြော်ကြားသူတိုင်းပျက်စီးမှုလမ်းကြောင်းပေါ်ရောက်ရှိသွားတဲ့အတွက်အောင်မြင်နေတဲ့သူ့သားပျက်စီးသွားမှာကိုစိုးရိမ်နေခဲ့ပါတယ်။မိခင်ကိုယ်တိုင်းသားရဲ့အိတ်ချင်ကို၁၂နာရီမကျော်စေရင်အထူးပဲကြက်မက်ပေးခဲ့တယ်။တညမှာတော့ရော်နယ်ဒိုဟာသူငယ်ချင်း၃ယောက်နဲ့အတူသွားလိုက်တာနာနဲ့၂နာရီခွဲအချိန်မှပြန်ရောက်လာပါတယ်။ သူ့အမေကတပြက်စီကိုင်းပြီးတကားဘဝမှာစောင့်နေပါတယ်။မင်းဘလောက်ပဲဝင်ငွေကောင်းနေပါစေအမေကတော့အမေပဲ။ Professional Dan ဘောလုံးသမားတယောက်မဖြစ်ချင်ဘူးဆိုရင်အခုချက်ချင်းအိမ်ကထွက်သွားလို့သူ့အမေကအမိန့်ပေးခဲ့ပါတယ်။လက်လောက်လက်စားများသာနေတဲ့ရက်ွက်မှာတာအမိနှစ်ယောက်နေထိုင်ကြရင်ကသူတို့ရက်ွက်မှာ Ronaldo အင်မတန်သဘောကျတဲ့ Zico ဆိုတဲ့ဘောလုံးသမားကသူတို့နဲ့အပျော်လာကစားပါတယ်။အဲဒီလိုကစားတဲ့အချိန်မှာသတိထားမိတဲ့အေဂျင့်နှစ်ဦးရှိပါတယ်။အဲဒီကစားပြီးဆယ်ကျော်တက်များအတင်းကနေပထမဆုံးဝယ်ယူသွားသူကဒေါ်လာ 8,500 ပေးခဲ့ပါတယ်။Ronaldo ရဲ့အောင်မြင်မှုဟာအဲဒီအချိန်မှာစတော့တာပါပဲ။1996ခုနှစ်နဲ့1998ခုနှစ်တို့မှာ FIFA က Ronaldo ကိုကမ္ဘာအကောင်းဆုံးဘောလုံးသမားအဖြစ်ကြေညာခဲ့ပါတယ်။ဒီစုကိုရတဲ့ဘောလုံးသမားများထဲမှာ Ronaldo ဟာအငယ်ဆုံးဖြစ်ပါတယ်။အငယ်ဆုံးဖြစ်တဲ့အပြင်နှစ်နှစ်ဆက်တိုက်ဆုရခဲ့သူလည်းဖြစ်ပါတယ်။1998ခုနှစ်ကမ္ဘာဖလားပွဲပြင်သစ်နိုင်ငံမှာကျင်းပတဲ့အခါ Ronaldo ပထမဆုံးအကြိမ်အဖြစ်ကစားခွင့်ရခဲ့တယ်။အားလုံးက Ronaldo ကိုစိတ်ဝင်စားခဲ့ကြပါတယ်။1998ခုနှစ်မှာနစ်ကီအားကစားပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီကရော်နယ်ဒိုကိုဆယ်နှစ်စာချုပ်ချုပ်လိုက်ပြန်ပါတယ်။ရော်နယ်ဒိုရဲ့ကြောနံပါတ်ဖြစ်တဲ့ R9 ဆိုတဲ့အမှတ်တံဆိပ်နဲ့အားကစားအိတ်များ၊ရှက်အင်ဂျင်များ၊တော့ဂျိတ်ဘောလုံးအုပ်ထုပ်များကိုထုတ်လုပ်ခဲ့ကြပါတယ်။စုရီအမြောက်များရရှိခဲ့တဲ့အနေနဲ့သူဒဏ်ရာရပြီးအတော်ကြာနားနေခဲ့ရကနေဘောလုံးပြန်ကစားတဲ့အတွက်ပေးတဲ့စုကိုအနှစ်သက်ဆုံးလို့ပြောခဲ့ပါတယ်။ဒါပေမဲ့နောက်ထပ်ဒီစုကိုမရပါစေနဲ့လို့လည်းသူကပြောခဲ့ပါသေးတယ်။အဲ့ဒီအခမ်းအနားမှာပဲရော်နယ်ဒိုကဘောလုံးဟာကျွန်တော်ဘဝပါ။ကျွန်တော်အချစ်ဆုံးနဲ့ဖြစ်ပါတယ်လို့ပြောကြားခဲ့တာကိုတွေ့ရှိရပါတယ်။ဘဝတက်တာအတွက်နားဆင်ကြရပြည့်တဲ့အခါမှာတော့ဝိညာဉ်တက်တာအတွက်နားဆင်စီချင်ပါတယ်။ဖခင်တယောက်ကသူ့သားတယောက်ဟာသူမကြားလို့တဲ့နားမထောင်လို့တဲ့အရာဆိုရင်အာယုံပြောင်းရမှာကျွမ်းကျင်လာတယ်လို့ပြောပြဘူးပါတယ်။လူကဖျားเจ้าနဲ့မှရှိနေပေမဲ့သူ့ရဲ့စိတ်ကမိုင်တသန်းအဝေးမှရောက်နေတတ်ပါတယ်။ဖျားเจ้าရဲ့မျက်နှာကျက်မှာအကွက်ဘလောက်ရှိတယ်ဆိုတာ၊ကွယ်ရာတချင်းဆိုတဲ့နေရာမှာခုံဘယ်နှလုံးရှိတယ်ဆိုတာသူပြောပြနိုင်ခဲ့ပါတယ်။သူ့ကိုစုနေချိန်မှာလဲအမေပြောတာကိုကြားရဲ့လားလို့သူ့အမေရဲ့မေးစံကိုကြားနေရတတ်ပါတယ်။ကျမတို့မကြားလို့တဲ့အရာ၊ရုပ်ဆွာအဆုံးဖျားရဲ့သတင်းစကားကိုပင်နားမထောင်လို့တဲ့အပြစ်ကျမတို့မှရှိနေပါတယ်။စာအုပ်တအုပ်မှာဘလို့ရေးသားဖော်ပြထားလဲဆိုရင်ဘုရားသခင်ရဲ့အတန်တော်ကိုလွတ်လွတ်ရှုရန်စိတ်ပိုင်းဖြတ်ထားသူတို့လိုက်နာဖို့ရန်အချက်များကိုဖော်ပြအကြံပြုထားတာတွေ့ရပါတယ်။အဲ့ဒါတွေကတော့တိတ်ဆိတ်စွာနေခြင်း၊တိကျနေခြင်း၊လုံလွင့်လုံထမရှိတဲ့အရာကိုပြုဖို့တွန်းဖို့တဲ့အတွေ့အများတွေးခြင်းကိုရှောင်ရှားပါ။ငွေကြေး၊နေမှုကိစ္စ၊အဆင့်အတန်း၊ကျန်းမာရေးအထူးသဖြင့်သင်ရဲ့လက်တွေ့ဘဝမကျေနပ်မှုများ၌သာအာရုံစိုက်ပါ။ရေဒီယိုဖွင့်ထားပါလူထုပြိတ်သက်ကြားမှာနေပါလို့တွေ့ရပါတယ်အမားတစုံတရာပြုလုပ်မိချိန်မှာအထူးသဖြင့်ဖျားရဲ့အတန်တော်ကိုကြားနေရင်လိုအပ်ပါတယ်ဒါပေမဲ့ကျမတို့ဟာနားမထောင်တတ်ပဲခေါင်းမာနေတတ်ကြတယ်ဒါကြောင့်ကျမတို့တယောက်စီကိုပရောဖက်ယေရမိကအိုးနားရှိလျက်နေမကြားညံမဲ့သောလူမိုက်တို့ဤလူမျိုးစီပြစ်မှားပုံကံသောသဘောရှိ၍အစဉ်ပုံကံတတ်၏လို့ယေရမိနာဂတိကျမ်းခန်းကြီး9အငယ်21ကနေ23မှာဖော်ပြထားတာတွေ့ရပါတယ်။ဖျားရှင်ရဲ့စကားတော်ကိုနားမထောင်ဘဲလစ်လူရှုနားပိတ်ထားမဲ့အစားသူ့ထံကနေမမှန်ဆုတောင်းကျမ်းစာဖတ်ခြင်းကိုပြုလုပ်ခြင်းအပြင်ခံယူနိုင်ပါတယ်။ဖျားရှင်ရဲ့ကောင်းမြတ်တော်မူခြင်းနဲ့သူ့ထံကကောင်းကြီးမင်္ဂလာများကိုဆင်ញင်ဖို့အချိန်ယူရမှာဖြစ်တယ်။ရှင်ခရင်ခန်းကြီး78အငယ်39မှာတမာတရားနှင့်ဆက်ဆိုင်သမျှသောသူတို့သည်ငါစကားကိုနားထောင်ကြသည်ဟုမိန့်တော်မူ၏လို့ဖော်ပြထားတာကိုတွေ့ရပါတယ်။ဖျားရှင်ထံအချိန်ပေးနားထောင်ခံယူသူကိုဖျားရှင်ကစကားပြောမှာဖြစ်ပါတယ်။သခင်ယေရှုခရစ်တော်ကတရားစီရင်သူပိလက်မင်းကိုပြောခဲ့တဲ့စကားဖြစ်ပါတယ်။ယေရှုရှင်ဟာဟောပြောရာမှာသာမကကျင့်ကြံလုပ်ကံရာမှာလည်းတစ္ဆာဘက်၌တည်သူဖြစ်တယ်။ဒါရင်မကသေးဘူး။ဖျားသခင်ရဲ့ထူးမြတ်တဲ့တမန်တော်ကိုဖော်ပြသူအရှင်လည်းဖြစ်ပါတယ်။သခင်ယေရှုခရစ်တော်ရဲ့စကားကိုနားထောင်ပြီးငြိမ်သက်ခြင်းနဲ့ပို့ဆောင်ပေးတဲ့အရှင်ကိုယုံကြည်မယ်ဆိုရင်မိတ်ဆွေရဲ့အသက်တာမှာပြည့်ဝတဲ့ကောင်းကြီးမင်္ဂလာများကိုခံစားရမှာဖြစ်ကြောင်းပြောပြခြင်း။